မဟာဆန်ဆိုက်ကလုန်းမုန်တိုင်းဟာမောင်နှုံးနယ်စစ်တွေမြို့ရဲ့အနောက်တောင်ဘက်မိုင်350ကျောက်ဖြူမြို့နယ်မိုင်360အကွာကနေဗဟိုပြုတ်ပြီးတော့အရှိမြောက်ဘက်ကိုဆက်ပြီးတော့ရွေလျားလာနေပါတယ်ဒီလမ်းကြောင်းအတိုင်းဆက်ပြီးတော့ရွေလျားလာမယ်ဆိုရင်တော့မုန်တိုင်းဟာရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုဝင်ရောက်နိုင်မွယ်ရှိတာကြောင့်မုန်တိုင်းအန္တရာယ်ကြိုတင်ကာကွယ်မှုတွေကိုအာဏာပိုင်တွေဘက်ကနေရာအနှံ့မှာဆောင်ရွက်နေပါတယ်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရကပြောပါတယ်သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ဒီကနေ့နေ့ကင်တနားကြီးအချင်းကမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ချက်အရဆိုရင်မဟာစင်မုန်တိုင်းဟာတနားကြီးကိုစကားမိုင်နှုံးနဲ့မြန်မာပြည်ဘက်ကိုနီးကပ်လာနေတာဖြစ်ပါတယ်မုန်တိုင်းဟာလက်ရှိလမ်းကြောင်းအတိုင်းဆက်လက်ရွေ့လျားလာမယ်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမျိုးနဲ့ရခိုင်ပြည်နယ်မောင်တော်မြို့အကြားကနေကုန်းတွင်းပိုင်းကိုမနက်ဖြန်ညနေပိုင်းလောက်မှဖြတ်တန်းနိုင်တယ်မုန်တိုင်းဗိုလ်ချက်လေးတိုင်နှုံးဟာမိုင်60အထိရှိနိုင်တယ်လို့မိုးစလားဌာနကခန့်မှန်းထားပါတယ်မုန်တိုင်းအရှိန်ကြောင့်သခိုင်းမန္တလေးမကွေးပဲခူးရန်ကုန်နဲ့အေရဝတီတိုင်းဒေသကြီးတွေအပါအဝင်ရခိုင်ချင်းနဲ့ကချင်ပြည်နယ်တွေမှာနေရာစိတ်စိတ်ကနေနေရာအနှံပြမိုးထစ်ကြုံရွာပြီးနေရာကွက်ကြမိုးကြီးနိုင်တယ်လို့လဲမိုးစလားဌာနထုတ်ပြန်ချက်မှာပါရှိပါတယ်မုန်တိုင်းကမ်းခြေကိုဖြတ်ကျော်စင်မှာမောင်းတော့တဲ့စစ်တွေကမ်းခြေတွေမှာမုန်တိုင်းဒီရင်မြင့်တက်နိုင်တယ်လို့လဲမိုးစလားဌာနကထုတ်ပြန်ထားပါတယ
်မုန်တိုင်းကမ်းခြေကိုဖြတ်ကျော်စင်မောင်းတော့ခရံကမ်းခြေတွင်မွန်နိုင်တီအနေဆုံးမှာစစ်ပေးမှာစစ်ပေးတိစစ်တွင်ခိုင်တဲ့ဒီမွန်နိုင်တီအနေဆုံးမှာ၆ပြည်မှာစစ်ပေးကြတိမြစ်တက်နိုင်ကြောင်းခမန်းရပါတယ
်ဒါကတော့မူစလာဌာနကဝန်ထမ်းတဦးဒီဂရီနေကင်းထုတ်ပြန်ချက်ကိုပြောပြတာဖြစ်ပါတယ်မွန်တိုင်းရဲ့လက်ရှိအခြေအနေကိုတော့လိမ်မော်ရောင်အဆင့်သတ်မှတ်ထားတာဖြစ်ပါတယ်ရခိုင်ပြည်နယ်အစိုးရရဲ့သတင်းထုတ်ပြန်ရေးကော်မတီဥက္ကဋ္ဌဦးလာသိန်းကတော့ဒီလ17ရက်နေ့လေပြည်အားနဲ့ရဝင်းကနေမွန်တိုင်းအဖြစ်ကိုပြောင်းလဲစဉ်ကာလကလေးကကျူတင်ကာကွယ်ရေးအတွက်စီမံဆောင်ရွက်တာတွေကိုစတင်လှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်။လက်တလော့ကျူတင်ကာကွယ်ရေးလုပ်ငန်းကိုပြည်내အစိုးရပြည်ထောင်စုအစိုးရအဖွဲ့ဝင်တွေနဲ့ကုလသမဂ္ဂကပါပူးပေါင်းဆောင်ရွက်နေတယ်လို့ဦးလာသိန်းကပြောပါတယ
်။ဘင်္ဂလီဒုက္ခတဲ့စခန်းကလည်းဒီမှာကျွန်တော်တို့တင်းကလေးတွေနဲ့ရှိပါသေးတယ်တချို့။အဲ့ဒီနေရာတွေလည်းတင်းကလေးကိုဖြုတ်ပြီးတော့ကျွန်တော်တို့နေရာချနေပါတယ်။ပြည်သူကြီးကြရာကုန်းကြီးနဲ့ရွာတွေမှာနေရာချပါတယ်။ကြောင်းချွေနေပါတယ်။အဲဒီနေ့ကုလသမဂ္ဂကကျွန်တော်တို့ဖက်ဒီနိုင်ငံမျိုးလေးစစ်ဘာဘရာအနေကျွန်တော်တို့ဝန်ကြီးချုပ်ကိုယ်တိုင်ကိုယ်စင်ပြီးတော့ဖြစ်ပျောင်းရေးတွေကိုကြီးကြပ်နေပါတယ်ကျွန်တော်ဗင်္ဂလီဒုက္ခတွေကိုလည်းကျွန်တော်တို့မုံတိုင်းနာဖြစ်တယ်ကိုဟိုရိတ်ခတ်ဆဲလို့ရှိရင်တက်တာရောင်းဖြစ်အောင်ကျွန်တော်တို့စီမံဆောင်ရွက်နေပါတယ်အဲပြည်တော်စုအစည်းအဝေးကလည်းမင်းကဒုသမ္မတကိုယ်တိုင်ဖြစ်တယ်ကိုရောက်လာပြီးတော့ဒုရတတွေကိုကြီးကြပ်ခဲ့ပါတယ်မုံတိုင်းနဲ့တက်တာပြီးတော့ရခိုင်ပြည်နယ်ဘောင်းတော်ဒေသအထူးသဖြင့်ပေါ့နော်ဆက်တွေပေါ့တော့ဒေသများမှာမုံတိုင်းအန်ဒီရဲ့ကျူတင်ကာကွယ်ရေးတွေကျွန်တော်လုပ်နေရပါတယ
်။ပြီးခဲ့တဲ့အင်ကာနေညကမုံတိုင်းလွတ်ရဒေသကိုပြောင်းရွှေ့စဉ်မှာအစ္စလမ်ဘာသာဝင်ဒုက္ခသည်ဆက်လေတစဉ်တိမ်းမောက်ခဲ့တာကြောင့်လူ60လောက်ပျောက်ဆုံးနေပါတယ်။ဒီလိုပြောင်းရွှေ့တာဟာအစိုးရအစီအစဉ်တိုင်းမဟုတ်ပဲကိုယ်အစီအစဉ်နဲ့ကိုပြောင်းရွှေ့ခဲ့တာဖြစ်တယ်။အခုချိန်ထိတည်ဆုံသူမဟုတ်ပျောက်ဆုံးခြင်းကိုအတိအကျမသိရသေးဘူးလို့လည်းဦးလာသိန်းကပြောပါတယ်
။ဒီလိုနည်းနည်းဆယ်နိုင်မှာဒီနေ့ပေါ့တော့လေကျွန်တော်စီပို့တော့လေအဲ့မြုပ်တဲ့မြုပ်ပြီးတော့ကျွန်တော်တို့အဲ့ဒီမှာဟိုတောင်ဝင်ရှိတဲ့လူတွေကရှာဖွေရတဲ့အခါမှာကျား24ဦး59ဦးဘောင်း43ဦးကတော့ဆယ်နိုင်တယ်နော်ဆယ်နဲ့လူ50လောက်ပျောက်နေတယ်လို့ပြောပါတယ်50လောက်ပျောက်နေတယ်ဆိုတော့နောက်ပြီးတော့အဲ့ဒီအနေနဲ့ပတ်သက်ပြီးတော့ဟိုအလောင်းရရှိတဲ့စီးရင်တော့ကျွန်တော်မသိသေးဘူးခင
်ဗျာမင်းဖက်ညနေပိုင်းမှာဝင်ရောက်လာမဲ့မဟာစင်မုန်တိုင်းကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလူ 8.2 တန်းဟာအသက်အန္တရာယ်ချင်းချောက်မှုတွေရှိနေတယ်လို့ UNOCHA ကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကသတင်းထုတ်ပြန်ထားပါတယ်